Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဇွန်လ22ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းလိုမီတာ3251ပြင်အခုစနေတနင်္ဂနွေမှာဆိုရင်လိုင်းလိုမီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းတွေတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြမာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ရှင်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဝင်းနိမိတ်တာယုံကျောင်းတိုင်ဆရာတော်ပြန်လည်တော်မူခဲ့တဲ့အရေးမေ့ပစ်လိုက်ချဖို့တည်တကူဆရာတော်ကမိန့်ကြားခဲ့ပါတယ်မြန်မာပြည်မှာစံစည်းအစမတန်ဖြစ်နေတဲ့အတွက်စံစဘာအသင်းချုပ်ကတာဝန်ရှိသူတွေစစ်ဆေးခံနေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးဒီသတင်းတွေထဲမှာပဲအစ်စ်မြင့်ရွှေကျင်ဂိုင်းဒီဆရာတော်ကြီးအပြစ်ခံပြန်လွန်တော်မူခဲ့တဲ့ပေါ်တီတကူဆရာတော်ကြီးက
ပြန်ပြန်လို့မရတော့ဘူးဒီအမားတို့တရားမားလေဒီအမားအပေးပြီးမရောက်ဒိတ်ခံခြင်းခွဲလွတ်ခြင်းပြေပြောင်းခြင်းဖြင့်တိမ်သိမ်းရှောင်ရှောက်တော်မူကြပါဗျာ
ဒီသတင်းတွေအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုတိယအစည်းအဝေးနောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥရယာတီနဲ့သတင်းတွေကတူတအစည်းအဝေးတွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဇွန်လ19ရက်နေ့ကမန္တလေးတိုင်းငဇုံမြို့နယ်ကံမရွာနီးစစ်တပ်ကပစ်ခတ်မှုကြောင့်ဝင်းနိမိတ်တာယုံကျောင်းတိုင်ဆရာတော်ပြန်လည်တော်မူခဲ့တဲ့အဖြစ်ကိုတီးခံခွင့်လွှတ်ကြဖို့အတွက်တီတကူဆရာတော်ကြီးကတိုက်တွန်းလိုက်ပါတယ်။ဝင်းနိမိတ်တာယုံကျောင်းတိုင်ကျောင်းတိုက်ကိုရွှေကျင်သာသနာပိုင်တီတကူဆရာတော်ကြီးကဒီကနေ့တွားရောက်ခဲ့ပြီးတော့အခုလိုပဲမိန့်ကြားခဲ့တာပါ။
အဲ့တော့ဒီကနေ့တဲ့ဒီရဲ့ခြေနေရာဒီညို့ကူပါတဲ့အရေးကြီးတယ်လို့ပဲနိုင်ငံတော်နဲ့ဒမီတော်လူသံဃာနိုင်ငံတော်အစိုးရနဲ့သံဃာလက်ပတ်တွဲနိုင်တဲ့ဒမီတော်နဲ့ပြည်ဟာဒုက္ခဖြစ်စီတာများရှိတယ်။အဲဒါကြောင့်တိုက်သူပြည်သားလူများကိုအငဲ့ညာတိုက်ပြည်အစီကတည်တဲ့ကို Union United ဆိုတဲ့ဒီလိုမျိုးကိုလည်းပဲအပေးတဲ့အနေနဲ့တိဒိက္ခာတဘူဇာပါဗျာ။နေခွဲလွတ်တော်ဘူဇာပါ။သုံးကမေ့ပြောက်တော်ဘူဇာပါ။ပြန်ပြေလို့မရတော့ဘူး။ဒီအမားသုံးတရားမှားတဲ့ဒီအမားဝိရောဓသံဃာတော်တွေကအပေးပြီမရောက်ထပ်ပြီးတော့လည်းမပါပြီဒိက္ခာရင်ခွဲလွတ်ခြင်းပြေပြောင်းခြင်းဖြင့်တိမ်သိမ်းရှောင်ရှောက်တော်မူကြပါဗျာ
။ဒါအပြင်တိရကုဆရာတော်ကြီးကဗုဒ္ဓသာသနာရဲ့အုတ်မြစ်ဟာတီးခံခြင်းဖြစ်တယ်ဆိုတာကိုလည်းသူကဥပမာတွေပေးပြီးတော့မိန့်ကြားခဲ့ပါတယ်။သူအနေနဲ့ဆွစ်ဇာလန်နိုင်ငံမှာဆေးကုဖို့သွားမှာဖြစ်တဲ့အတွက်28ရက်နေ့မှာကျင်းပမယ်ဝင်းနိမိတ်တာယုံဆရာတော်ရဲ့ဇာပနာအခမ်းအနားကိုတတ်နိုင်မှာမဟုတ်ဘူးလို့လည်းအသိပေးခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအခြေအနေတွေရှုပ်ထွေးနေစဉ်မှာကားတစ်စင်းကိုပြစ်ခတ်မိခဲ့တယ်လို့သာပြောထားပါတယ်။အခုလိုဆရာတော်ကြီးပြန်လည်တော်မူခဲ့ရတဲ့ပြစ်ခတ်မှုအပါအဝင်စစ်တပ်ရဲ့လက်လွတ်စပယ်တပ်ဖြတ်မှုတွေရပ်တန့်အောင်အတွက်တန်ဃာတွေအနေနဲ့ကန်ဆောင်ချိန်တန်ပြီလို့ဆရာတော်ကြီးရဲ့တပည့်တန်ခါဟောင်းတွေကစော်ဩထားကြပါတယ်။ဘကုမျိုးကအထင်ကရစတင်တိုက်ကြီးဖြစ်တဲ့ဝင်းနိမိတ်တာယုံကျောင်းတိုင်ဆရာတော်ဗတ်တန်တာမုန်နေနာဘိဝင်တာဟာရွှေကျင်နိသာသနာလုံးဆိုင်ရာဘဟုအလုံးမှုဆောင်ဆရာတော်တပါးဖြစ်ပါတယ်။တိပိကရရွေးချယ်ရေးစာမေးပွဲတွေအပါအဝင်မြန်မာနိုင်ငံအနေနဲ့အရရက်ကတန်ခါစာမေးပွဲတွေအတွက်စာချစာတင်ပေးနေတဲ့ဆရာတော်ကြီးတပါးဖြစ်ရဟန်းတန်ခါတို့ကြားမှလည်းထင်ရှားလာပါတယ်။ဆရာတော်ကြီးရဲ့ရုပ်ကလတော်ကိုကိုရကြအပူဇော်ခံထားရှိမှာဖြစ်ပြီးတော့ဇွန်လ28ရက်နေ့မှာဇာပနအခမ်းအနားနဲ့မိသူဂျူမှာဖြစ်တယ်လို့ဇာပနစီစဉ်တဲ့ဆရာတော်တွေကမိန့်ကြားထားပါတယ်ရှင်
။မြန်မာစံစဘာအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးနေတယ်လို့စစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။ မြန်မာနိုင်ငံမှာဆန်စပါးဆေးအဆမတန်မြင့်တက်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကတာဝန်ရှိသူတွေကိုစစ်ကောင်စီကခေါ်ယူမေးမြန်းနေတယ်လို့ဒီနေ့ဇွန်လ22ရက်နေ့မှာထုတ်ပြန်လိုက်တာပါ။ဘယ်သူတွေကိုခေါ်ယူစစ်ဆေးနေတယ်လဲဆိုတာကိုတော့ထုတ်ပြန်ချက်မှာပြောထားခြင်းမရှိပါဘူး။ဆန်စပါးအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ဒုက္ကဋ္ဌဦးလူမော်မြင့်မောင်အပါအဝင်ဘရင်တော်ကွန်စီတိုင်နဲ့နေကဆန်ကွန်တယ်တွေဆန်ကျိုးဆောင်ပွဲစားတွေကိုလည်းခေါ်ယူစစ်ဆေးနေတယ်လို့နှိစက်သူတွေကပြောပါရယ်။မနေ့တောက်ကြနေကပဲမြန်မာနိုင်ငံဆန်စပါးအသင်းချုပ်ဆန်စပါးကုန်တယ်များအသင်းဆန်ကုန်စီတိုင်းတာဝန်ရှိသူတွေနဲ့သက်ဆိုင်ရာဌာနအဖွဲ့အစည်းတွေပါဝင်တဲ့စည်းဝေးပြုလုပ်ခဲ့ပြီးတဲ့နောက်24ပြည်ဆန်တဲကိုအနိုင်ဆုံး9000ကနေအမြင့်ဆုံး13000ခွဲအထိဈေးသတ်မှတ်ပေးခဲ့ပါတယ်ခင်ဗျာ
။ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီတာမြောက်ပိုင်းကပါလက်စတိုင်းတွေနေတဲ့မြို့တစ်ခုမှာအစ္စရေးတအူပြစ်တက်ခံရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်လှုပ်ရှားနေတဲ့ခါကီလီယာမြို့မှာပါလက်စတိုင်းစစ်သွေးကြွ2ဦးကိုပြစ်တက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောခဲ့ပြီးနောက်တရက်မှာပဲအခုလိုအစ္စရေးတယောက်အသက်ခံခဲ့ရတာပါ။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတို့ကြားစစ်ပွဲစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းကစလို့အနောက်ဘက်ကန်ဒီတာမှာအကြမ်းဖက်မှုတွေကလည်းတိုးလာနေပါတယ်။ဒီအချိန်မှာပါလက်စတိုင်းပိုင်နယ်ထဲမှာပါပါလက်စတိုင်း900ကျော်အစ္စရေးဘက်ကပြစ်ခတ်မှုကြောင့်တည်ဆုံးနေတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တချိန်ထဲမှာပဲပါလက်စတိုင်းတွေရဲ့လက်ချက်နဲ့အစ္စရေးစစ်သား900အပါအဝင်အစ္စရေး900တိတ်ဆုံးနေတယ်လို့ကုလသမဂ္ဂကိန်းဂဏန်းတွေကသိရပါတယ်ရှင
်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တော့ယူကရိန်းတရားပေးစစ်ုံတွေပျက်စီးခဲ့ပြီး2ဦးဒဏ်ရာရခဲ့ပါတယ်ရုရှားကမစ်ဆိုင်းဒုံးတွေဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့တာမှာယူကရိန်းတောင်ပိုင်းနဲ့အနောက်ပိုင်းကတရားပေးစစ်ုံတွေထိခိုက်ပျက်စီးခဲ့ပြီးစစ်ုံသား2ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်တာပါအခုသတင်းပတ်အတွင်းဒုတိယအကြီးဆုံးရုရှားရဲ့ဒီတိုက်ခိုက်မှုတွင်ရုရှားတို့ပြစ်လိုက်တဲ့မစ်ဆိုင်း16ခုတည်းက32ခုကိုပြစ်ချဖျက်ဆီးပြစ်နိုင်ခဲ့ပြီးဒရုန်း73လုံးကိုလည်းလေကြောင်းရန်ကာကွယ်စနစ်ကပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောထားပါဗျ။နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ Zaporizhia ဒေသနဲ့အနောက် Lviv ဒေသတွေမှာရှိတဲ့ဓာအပိစက်ရုံကဓာအပြန့်ပြူတဲ့ကိရိယာတွေထိခိုက်ခဲ့တယ်လို့လည်းယူကရိန်းဓာအပြန့်ပြူရေးလုပ်ငန်းယူကရိန်းနာဂိုကပြောထားပါဗျ။ရုရှားဘက်ကတော့သူ့ပိုင်နယ်တွေပေါ်ယူကရိန်းဘက်ကလေကြောင်းနဲ့တိုက်ခိုက်ခဲ့တာကိုလက်တုံပြန်အနေနဲ့တုံ့ပြန်တဲ့အနေနဲ့ Ukraine Derby စက်ုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြန်ပြောထားပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်မှာဇူလိုင်လ26ရက်နေ့ကနေဩဂုတ်လ17ရက်နေ့ထိကျင်းပမယ့်အိုလံပစ်အားကစားပွဲတွေမှာရှင်ပြိုင်ကြမယ့် American Olympic အသင်းကကိုပိုင်လေအေးဘေးစက်တွေယူသွားကြမှာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်မထိခိုက်စေအောင်ပါရီအိုလံပစ်ပွဲတွေကိုစီစဉ်ပြင်ဆင်နေတဲ့အပေါ် American Olympic အသင်းကအတိမတ်ပြုပေမဲ့ American အားကစားသမားတွေရဲ့စွမ်းဆောင်နိုင်စွမ်းအကောင်းဆုံးဖြစ်ရေးဟာအဓိကဦးစားပေးဖြစ်တဲ့အတွက်ကြောင့်ဖြစ်တယ်လို့ American Olympic နဲ့မတန်ဆွမ်း Olympic အဖွဲ့အမှုဆောင်အရာရှိချုပ်ကတောက်ကြနေကပဲပြောလိုက်ပါတယ်။ Olympic ပြိုင်ပွဲဝင်ကြမဲ့ American အားကစားသမားတွေနဲ့တိုင်ပင်ခဲ့ပြီးတဲ့နောက်အခုလိုကိုပိုင်လေအေးဘေးစက်တွေပါရီမြို့ကိုယူသွားကြမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အိုလံပစ်အားကစားပွဲတွေကျင်းပမယ့်ပါရီမြို့တော်မှာဩဂုတ်လဆိုလို့ရှိရင်အပူချိန်ပြင်းမြအပူဆုံးက89ဒီဂရီဖာရင်ဟိုက်ဆယ်ဆီယပ်နဲ့ဆိုလို့ရှိရင်တော့25ဒီဂရီဆယ်ဆီယပ်လောက်ရှိနေမှာဖြစ်တဲ့အတွက်ကြောင့်မလို့အခုလိုစီစဉ်ရတာလည်းဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်းကနေဇွန်လ22ရက်စနေညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအရင်ဆုံးကတော့လူခွင့်အခြေအနေတွေကိုတင်ပြနေတဲ့ဒုသန်အစီအစဉ်ပါပညာသင်ခွင့်ခက်ခဲနေတဲ့ရွှေပြောင်းတွေရဲ့ဘဝကိုပြောထားပါတယ်ထိုင်းနိုင်ငံမှာရွှေပြောင်းလုပ်သားအဖြစ်သွားရောက်လုပ်ကိုင်နေကြသူတွေအနေနဲ့သားသမီးတွေကိုကြောင်းထားပညာသင်ပေးဖို့အခက်အခဲကြုံနေရတဲ့အခြေအနေတွေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ကျောင်းလို့ဆီချင်တယ်အဲ့ဒီတခုတော့အမြဲဖြစ်တယ်ချမ်းသာကြလားမဖြစ်ဘူးနင်ချမ်းသာကြလားအချမ်းသာနေပြီတာသမီးတွေစားတတ်လို့ဒီကက
ကျောင်းနေနေဆိုတော့သူအခုမျိုးအစ်တော်ကြာညမောကျောင်းသူတို့ကစပဲစီမံစားမယ်လေကျောင်းကြားလေးစီမံစားမှုလေ
ထိုင်းနိုင်ငံမှာတော့လူတိုင်းပညာသင်ယူခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးကတခြားနိုင်ငံကရွှေပြောင်းအလုပ်သမားမိသားစုရဲ့ကလေးတွေအတွက်ပါအကျုံးဝင်ပါတယ်ဒါပေမဲ့ဒုအတန်အဖွဲ့တွားရောက်ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းဖငှပြည်နယ်ကဖြစ်ရှည်ရွှေပြောင်းအလို့သမားမိသားစုတွေရဲ့မျိုးဆက်30လောက်ဟာကြောင်းမနေကြရပါဘူးအခုတော့ကံကောင်းစွာနဲ့ပဲမိသားစုတချို့အတွက်တချို့အရာတွေကပြောင်းလဲလာနိုင်တော့မှာပါမင်္ဂလာပါရှင် မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ตาโหจ้างหนูไปรอตะฉันล่ะ
หึ
บาพี่เลย
บาพี่อ่ะติหูเลย
ไอ้หนูเว้ยตูไม่ติหูปัญญาก็บางแม้นตูไม่ติอ่ะ
อืมจ้างมาตังเงินจริงๆอยากให้เสียไอ้หนูไม่ตั้วจริงมั้ย
ฉี่ได้ติมาฉี
่ติมาฉี
่อัตตเสนี่อยู่ในมองตูตาเนตูมีตาสุหาထိုင်းနိုင်ငံတောင်ပိုင်းဖန်ကနေတဲ့မှာရှိတဲ့ရာဘာချန်တစ်ခုရဲကသေးငယ်တဲ့အိမ်တန်းလျားလေးမှာနေထိုင်ကြပါတယ်။မောင်တူတက်ဟာကြောင်းလဲမနေဘူးပါဘူး။ဒီရာဘာတောတွေထဲမှာပဲသူ့တငင်ချင်းတွေနဲ့တနေကုန်စော့ကစားရင်းအချိန်ကုန်နေပါတယ်။မောင်တူတက်ရဲ့အမေမဝေအေးကတော့ည၈နာရီကနေနောက်တနေ့မနက်၁၀နာရီအထိရာဘာချန်တွေထဲမှာရာဘာချစ်တာကနေရာဘာအစည်းအဝေးတွေကိုရာဘာပြားတွေရတဲ့အထိအလုံးလုံးရင်ရုံးကန်နေရသူဖြစ်ပါတယ်ရာဘာချန်တွေထဲမှာပဲကြီးပင်းခဲ့ရတဲ့မဝေအေးတယောက်မြမစာရောထိုင်းစာကိုပါကောင်းကောင်းမရေးတတ်လို့ဖလဲမဖတ်တတ်ပါဘူးသူပညာမတတ်ပေမဲ့အသက်14နှစ်အရွယ်သမီးနဲ့10နှစ်အရွယ်သားဖြစ်သူသူ့သားသမီးနှစ်ဦးစလုံးကိုတော့ပညာတတ်စေခြင်းပြီးပြင်ပပမတ်လောက်ကန်စားတောက်ကြရတဲ့သူ့ရဲ့ဘဝလိုမျိုးမဖြစ်လာစေချင်ပါဘူ
းဘဝမှာအကြီးမားဆုံးတောင်တပညာနဲ့ပတ်သက်တဲ့နေရာမှာရှိတယ်အဲကြောင့်မလို့ကျောင်းဖြစ်စီချင်တယ်ဘယ်ဘက်ကလလားဘာမေးလိုက်ကျောင်းဖြစ်ချင်တယ်မကျွန်မကျောင်းဖြစ်ချင်တယ်ကျောင်းလောက်စီချင်တယ်အဲ့ဒီတခုတော့အငဲဖြစ်တယ်ချမ်းသာကြလားမဖြစ်ဘူးနင်ချမ်းသာကြလားအချမ်းသာနေပြီတာသမီးတွေစားတတ်ဖို့ဒီကပဲ
ဒီထိုင်းစာတင်ကျောင်းကလုံမနီရွာကနေ6ကီလိုမီတာလောက်ဝေးတဲ့နေရာမှာရှိပါတယ်ပညာရေးသည်အလုံးအတွက်ဖြစ်ရမယ်ဆိုတော့ထိုင်းနိုင်ငံအစိုးရရဲ့မူဝါဒအရဆိုရွှေပြောင်းအလုပ်သမားမိသားစုကကလေးတွေလည်းပညာသင်ကြားနိုင်ခွင့်ရှိပါတယ်ဒါဆိုမောင်တူတဟာဘာကြောင့်အဲ့ဒီကျောင်းကိုမသွားရတာပါလဲမောင်တူတရောသူ့အမေမဝေအေးရောထိုင်းစကားမတတ်ကြသလိုမောင်တူတကိုယ်တိုင်လည်းထိုင်းကျောင်းမှာကျောင်းမနေချင်ပါဘူးမခင်မဆိုကလုံမနီကျေးရွာအနီးတစ်ဝိုက်ကမြမရွှေပြောင်းအလုပ်သမားတွေအတွက်အသိပညာပေးရေးလှုပ်ဆောင်နေတဲ့ရဲရွာကောင်းဆောင်တူဖြစ်ပါတယ်ကပုံခရိုင်အတွင်းကရွာ၉ရွာလောက်မှာနှိရှေမြမရွှေပြောင်းအလုပ်သမားတွေအများကြီးရှိကြပြီးသူတို့ဟာရာဘာချန်စီယုံချန်တွေနဲ့ဒူရင်မင်းကိုစားတဲ့စိုက်ပျိုးချန်တွေမှာအလုံးလုံးကင်ကြပါတယ်။ဒီရွှေပြောင်းမိသားစုတွေကအသက်၄နှစ်ကနေ14နှစ်အတွင်းကလေးတရာဝင်းကျင်လောက်ဟာကျောင်းမတက်နိုင်ကြပါဘူး။ထိုင်းကျောင်းတွေမှာလည်းမြမရွှေပြောင်းကလေးတွေကျောင်းတက်နိုင်မှုအခက်ခဲနဲ့စိန်ခေါ်မှုတွေရှိနေလေလို့ရဲရွာကောင်းဆောင်မခင်မဆူကပြောပါတယ
်။ရွာတိုင်းလိုလိုထိုင်းကျောင်းရှိတယ်။ဒါပေမဲ့ကလေးတိုင်းကကျောင်းကိုဝင်ခွင့်မရှိဘူး။သူတို့မှာတထေးအာမခံချက်ရှိရမယ်နောက်တစ်ခုကကြတော့မွေစင်ရင်ပေါ့ထိုင်မွေစင်ရင်ရှိရမယ်အမတို့မြမကလေးတိုင်းကထိုင်မွေစင်ရင်မရှိဘူးဘယ်လိုပြောမလဲဆိုတော့ဆေးရုံမှာမမွေးတဲ့ကလေးတွေရှိတယ်မွေစင်ရင်မပြည့်တဲ့ကလေးတွေကထိုင်ချောင်းတက်ဖို့မလွယ်ဘူးတက်ဖွဲ့ရှိတောင်မှချို့ချောင်းတွေကကြတော့ခွဲခြားဆက်ဆံတယ်ကျမတို့မြမကလေးတွေကထိုင်စကားထိုင်ဘာသာကြွကြွချင်းချင်းနားမလည်ဘူးလေဒါဆိုရင်သူတို့ကလက်မခံချင်ဘူးအဲ့ဒါဆိုရင်သူတို့ကသိစိတ်မရှိဘူးပေါ့
တကယ်တော့ကီလိုမီတာ30လောက်ဝေးတဲ့နမဲကျော်တဲ့လှပတဲ့ကမ်းခြေတွေရှိတဲ့ခေါင်လက်နယ်အနီးမှာမြမရွှေပြောင်းကလေးတွေအတွက်ဖွင့်လှစ်ထားတဲ့မြမစာတင်ကျောင်းတစ်ခုရှိပါတယ်။ဒါပေမဲ့ရာဘာချန်အလုပ်သမားတွေအဖို့တော့အဲ့ဒီကျောင်းမှာကလေးတွေကိုကျောင်းထားနိုင်မှုအတွက်သွာလာစည်းိမ်နဲ့ကျောင်းစည်းတွေကိုလည်းမတက်နိုင်ကြပါဘူး။ပညာမသင်ကြရတဲ့ကလေးတွေဟာစိတ်ပိုင်းဆိုင်ရာမရင်ကျက်ကြတာနဲ့နေစဉ်ဘဝလူမှုဆက်ဆံရေးတွေကိုလည်းကောင်းကောင်းမလုပ်နိုင်ကြတာတွေရှိနေပါတယ်။ဒါတွေဟာသူတို့ဘဝရဲ့ရှေ့အနာဂတ်ကိုဆူဆူဝါဝါထိခိုက်စေတယ်လို့မခင်မဆိုးကဆိုပါတယ်
။တော့မတည့်ရတဲ့ကလေးကဘလို့ဖြစ်သွားလဲဆိုတော့ဘူတူတော်မရှိဘူးအတွေးခေါ်မရှိဘူးအိမ်တွင်အကြံဖက်မှုတွေလည်းဖြစ်လာတယ်ကလေးတွေကကောင်းလားဆိုးလားလဲသူတို့မသိဘူးငွေငွေရွေရွေနဲ့အိမ်ထောင်ကြတယ်လေပင်တူပဲသားတို့နေကြတယ်မလိုလားပဲနဲ့ကလေးတွေမွေးလာကြတယ်
ဒါဟာကြီးမားတဲ့ပြဿနာတည်းရဲ့ဖြစ်နေပြီး အထူးသဖြင့်ဝေးလံတဲ့နေရာတွေကရွှေပြောင်းအလုပ်သမားတွေရှိတဲ့နေရာတွေမှာဒါမှမဟုတ်တရားဝင်အထောက်အထားမရှိကြတဲ့အခြေအနေမျိုးတွေမှာကြကြပြန့်ပြန့်ဖြစ်နေကြပါတယ်။ UNICEF ရဲ့2019ခုနှစ်ကခန့်မှန်းချက်တွေအရတော့ထိုင်းနိုင်ငံတွင်ကရွှေပြောင်းမိသားစုတွေကကလေးနှစ်သိန်းကျော်လောက်ဟာဘယ်ပညာသင်ကြားခွင့်ကိုမှမရကြဘူးလို့ဆိုပါတယ်။ဒီလိုအဖြစ်တွေကြုံခဲ့ရတဲ့မျိုးဆက်တွေလည်းရှိခဲ့မှုပါတယ်။အသက်36နှစ်အရွယ်မတ်အေးဟာဖန်ကားမှာရှိတဲ့ Rubber Channel တွေမှာပဲကြီးပင်းခဲ့ရပြီးမိဘတွေကကြောင်းမထနိုင်ခဲ့တာကြောင့်မြမစာရောထိုင်းစာကိုပါမတက်ပါဘူး။အသက်ရန်ငယ်သေးတဲ့အချိန်မှာပဲမတ်အေးတယောက်သူ့ချစ်သူနဲ့အတူနေခဲ့ပြီးပထမဆုံးကလေးကိုမွေးဖွားခဲ့ပါတယ်။သားသမီးလေးယောက်မွေးဖွားခဲ့ပြီးကလေးတွေအလုံးကိုမြမပြည်ဘက်ကအဖိုးဖွားတွေစီကိုပို့ပြီးပညာသင်စေခဲ့ပါတယ်။ဒါပေမဲ့ကလေးတွေဟာထိုင်းဘက်ကိုအချင်းအမျိုးမျိုးကြောင့်ပြန်လာရချိန်မှာတော့သူတို့ပညာရေးကအဆုံးသတ်သွားပါတော့တယ်
။အဲကလေးလေးဖြစ်သွားဆိုတော့ကိုလေးမျိုးဖြစ်သွားဆိုဟိုရေထဲမှာလာမြောက်ကြီးခတ်သားရပါတော့လား။ဩစီထဲမှာလာကိုနိုင်တလို့တော့ထားရှင်းတာပဲ။ဘယ်နှမကြောက်ဖွာဆိုလဲဒီနှမကြောက်ဖွာဆိုလဲကိုထားရှင်းတာပဲ။အဲဆိုတော့ဩမဝူးရဲဆိုတော့မဖြစ်ရ။တနည်းကတနည်းကတော့လဲဝူးရဲ။ကိုတရုတ်နှစ်ယောက်တဲ့နာဟိုကားလေးလာမကြောဟဲ့ဝူးရဲဆိုတော့ကားခါလဲတာမနိုင်ဘူးပေါ့
ထိုင်းနိုင်ငံမှာပညာသင်ယူခွင့်အခွင့်အလမ်းတွေမရှိတာကြောင့်မအေးဟာသူ့သမီးဖြစ်သူမိမိကိုသူ့လိုဘဝမျိုးဖြစ်လာမှာစိုးရင်ခဲ့ပါတယ်ဒါပေမဲ့အခုတော့သူ့သမီးလေးဟာသူ့စိုးရင်တယ်လို့ဖြစ်လာခဲ့ပါပြီ
သူတို့ကျောင်းနေနေဆိုတာသူအခုမျိုးအီတော်ကြာမြန်မော်သူမျိုးကျောင်းသူတို့ဆပဲစီမံစားမယ်လေယောက်ျားလေးစီမံစားမှုလေးလေသူဆလိုက်နေတဲ့ချီသူတော့ကိုကဆလည်းမတာလူကြလည်းမတို့啊ဟိုဘာလည်းမတော့ရာဆိုတော့ဒီလူနာဒီလူနာပဲတွေးဒီလူနာဒီလူနာပဲကြိုက်တန်းနေတန်းအဲ့လို
အခုဆိုအသက်16နှစ်အရွယ်သာရှိသေးတဲ့မမီမိမှာတားလေးတယောက်ရှိနေပါပြီ။ဘလို့ကြောင့်မဲ့ဖြစ်ဖြစ်သူ့တားလေးကိုကြောင်းရအောင်ထားမယ်လို့မမီမိကဆုံးဖြတ်ထားပါဗျ
။ဆမတားတားလေးတွေးကြုံရှိတားလေးအဟားလေးဆိုရေသူများကလေးလေးမျိုးမဆရာတော်ရတားလေးဆိုရေကျွန်တော်တို့ဘဝမျိုးဖြစ်မှကြယ်လို့စအားပင်ပန်းခိုင်းချင်လို့
ခုတော့မမျော်လင့်မဲ့မမီမီရဲ့သားလေးအတွက်ကျောင်းတက်နိုင်မှုမျော်လင့်ချက်တစ်ခုရှိလာပါပြီ။သူတို့နေတဲ့နေရာမှာမြမစာတင်ကျောင်းတစ်ခုဖွင့်လိုက်ပြီးဖြစ်ပါတယ်။ဒီကျောင်းက Catholic Foundation အဖွဲ့တစ်ခုဖြစ်တဲ့ Diocesan Social Action Center of Surathani Catholic Foundation အဖွဲ့ရဲ့ကျောင်းစီမံချက်တစ်ခုဖြစ်ပါတယ်။စာတင်ကျောင်းကိုထိုင်းစာတင်ကျောင်းတစ်ခုနဲ့အတူတွဲဖွင့်ထားပြီးကလေး65ယောက်လောက်ထိသင်ကြားနိုင်မှာဖြစ်တယ်လို့ကျောင်းစီမံချက်မှာပါဝင်သူတွေကပြောပါတယ်။ကလေးမိဘတွေကတော့ចောင်းជို့ពូសីងနဲ့សៀសៀម៉ារីရဲ့លាសាအတွက်ដសៃដបိုင်းအနေနဲ့ငွေထဲဝင်ရမှာဖြစ်ပြီးဒီအတွက်ចောင်းလာကပုံစံမျိုးနဲ့ပမာဏတစ်ခုកောက်ခံသွားမှာဖြစ်တယ်လို့သိရပါတယ်ဒီចောင်းမှာ၄ដានទីတက်ရောက်နိုင်မှာဖြစ်ပြီးမြန်မာစာထိုင်းစာအင်္ဂလိပ်စာနဲ့သင်ချာဘာသာရပ်တွေကိုအခြေခံတက်မြောက်အောင်သင်ချားပေးမှာဖြစ်ပါတယ်မတူတာကတော့အဲ့ဒီစာသင်ကျောင်းမှာ Rubber Channel ကသူ့ကစားပေါ်တငယ်ချင်းတွေနဲ့အတူပျော်ပျော်ရွှင်ရွှင်ကျောင်းတက်နေပါပြီ။မဝေအေးကတော့သူနေထိုင်တဲ့နေရာမှာကျောင်းဖွင့်ပြီဆိုတာကြောင့်သူ့ကလေးတွေအတွက်စိတ်လှုပ်ရှားပျော်ရွှင်နေပါဗျ
။သူတို့ကျောင်းဆွတာနဲ့နီးစပ်စီရှင်နေအဲ့ဒါကြောင့်လေလေကျောင်းလောက်ပြင်မဲ့လို့ပြောတာပျော့တယ်။ဒီကျောင်းနဲ့ပတ်သက်လို့နင်းအစီကိုပြစ်ပြစ်လိုက်ကိုယ့်ရဲ့စီပွားရေးကိုပြစ်လိုက်ကျောင်းတက်ကိုနေလိုက်ရမယ်ဆိုလိုက်ပေးတယ်။ကိုယ့်တာသမီးလေးစာတက်စီရှင်လို့အဲ့လိုမျိုးအလောက်ဒီကိုအကြောင်းကိုလူရှင်းတာအိမ်မက်တွေပါမက်တယ
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေနောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်တင်ညာသင်ခွင့်ခက်တဲ့ရွှေပြောင်းဘဝ Frontier မြန်မာအဖွဲ့ပြောပြခဲ့တာပါအခုတော့ Democracy လူခွင့်နဲ့ခက်ပြိုင်ကြပါပါသတင်းမှန်သည့်နိုင်ငံသားအရေးပါပုံကိုပြန်လွှင့်ပေးလိုက်ပါတယ်နိုင်ငံကောင်းဆောင်တွေရွေးချယ်တာမှာမှန်ကန်တဲ့သတင်းသိထားဖို့အရေးကြီးပါတယ်ဒါက Democracy ရင်မကအာဏာရှင်စနစ်နဲ့ပဋိပက္ခနေရာတွေမှာအရေးပါတာပါဦးကျော်ကျော်သိန်းနဲ့မေးထားတဲ့ဦးတမောင်တန်ပြောပြပေးပါဦးခင်ဗျ
ပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တည်ကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့အရင်တုန်းကဗျူရဲဝိုင်းတော်သားရောက်တဲ့ဖြစ်ပြီးအခုအွန်လိုင်းကောင်ရှင်တူဖြစ်တဲ့ကိုကျော်ကျော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုကျော်ကျော်သိန်းရေ
။မင်္ဂလာပါဦးတိမောင်သိန်းရေတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ inform citizen နော်မြန်မာလူတော့သတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားလို့ပြောရမှာပေါ့နော်ဒီအကြောင်းလေးကပြောလို့ပြောထားရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်တော့ဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်သားကျွန်တော်အမြင်ရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပို့လို့တော့မှအရေးကြီးပါသေးတယ် informed citizen တွေပို့ဖြစ်ဖို့လိုပါတယ်ဟဲ့လားအကြောင်းတစ်ခုကဘာလဲဆိုတော့တစ်ဖက်မှာကျွန်တော်တို့တည်င်းမှားတွေတခါလောက်ကြံတည်င်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းတစ်ကြောင်းဖြစ်ပါတယ်နောက်တစ်ခါမှကြတော့လည်းပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစတာတွေကိုအခြေအနေမှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းသိချာသိထားဖို့အရေးကြီးပါတယ်ပို့မှာတည်အချက်လက်တွေအခြေအနေတွေကိုသိရှိထားမှတည်ချာချာဆုံးဖြတ်နိုင်မှာဖြစ်ပါတယ်ဒါမှသာလျှင်ကိုက inform citizen ဖြစ်မှာပေါ့နော်ခုတိုင်းဒီအရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးသက်နိုင်ပြီဖြစ်မှာပေါ့ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကInternational Media Support or IMS ဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်စာထဲမှာထည့်ရေးထားတာဖတ်လိုက်ရပါတယ်။အဲ့ဒီမှာသူတို့ပြောထားတာလေးကျွန်တော်နမူနာပြောပြချင်ပါတယ်။တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့။တည်င်းဟာသူတို့အသက်ရှင်လူမျိုးခုအတွက်အထောက်အကူဖြစ်စေပါတယ်တဲ့။ဒါတခု။နောက်တယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့။တရင်ကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါလေတဲ့နောက်တစ်ယောက်ကကြတော့သူကဟလာလုံချုံရဲ့တနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟလာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုတရင်တွေကနေတဆင်သူကသိအောင်လုပ်ပါတယ်တခါသူကတရင်ဆိုတာကိုတရင်ချက်လက်ဆိုတာကိုသူကဟလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်စီမင်းများနဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီအရာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပခါကာလမှာဟလာတည်င်းတွေကိုသိဖို့ဟလာအခြေအနေမှန်တွေကိုသိဖို့ဘလောက်ရေးကြီးတယ်ဆိုတာအင်မတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်ခုပြောသွားတာကပြည်ပခါတို့နိုင်ငံရေးတို့နဲ့ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစားရိုက်နဲ့ပတ်သက်ပြီးတော့လေတည်င်းချက်လက်အမှန်တွေကိုသိမှာသုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားသုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်ကျော်သိပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီး view site နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီပြည်ပြည်အခြေအနေနဲ့အညီတောက်ပြန်နိုင်စွာရှိပါမလားအဲ့ဒီလိုအချိန်မှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တောက်ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ခန္ဓာဘယ်လိုရှိမလဲဆိုကျွန်တော်တိုင်းခွဲပြောရမယ်ထင်ပါတယ်တခုကဘာလဲဆိုတော့လက်ရှိအခြေအနေအောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လိုအပ်ကြံရတာအများကြီးခက်ခဲရှိပါတယ်။ဆိုတော့ကျွန်တော်ဒီနေရာမှာတစ်ခုပြောချင်တာကတော့အဲ့ဒီအခြေအနေအောက်မှာကိုပဲလူလူတွေနဲ့သတင်းတွေအဖြစ်ပြက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြည့်ကြည့်လိုပါတယ်။တို့ကခက်ခဲမျိုးကြားဖန်ဆင်းနိုင်ခံရနိုင်တယ်၊နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အခြေအနေအောက်မှာလုပ်နေကြတာပါ။တို့ကစစ်တပ်ကဗျာသတင်းမီဒီယာသမားဆိုရင်တို့ကရန်သူလိုသဘောထားတာ။အကြပွေစစ်စစ်နေမြန်ဖန်ဆင်းကြိုက်နဲ့တခါအဲ့လိုပဲအသက်ဆုံးဆုံးရတဲ့လူတွေရှိတယ်ဆိုတော့တရင်တော့အလုတ်ကဒီနှစ်ခေတ်မှာအင်မတန်အန်ဒီကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာဂရီးမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာသူတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုတရင်ရယူဖို့အတွက်အင်မတန်ခက်ခဲပါတယ်အဲ့ဒီဂျားတွေကပဲသူတို့စူးစမ်းပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူလူသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အားဖြင့် citizen journalist တွေရဲ့ခန့်ကန့်လာကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်တွေဆိုရင်citizen journalist တွေကိုအားကိုးပြီးတော့သတင်းမီဒီယာကြီးတွေကတင်ဆက်နေကြရတာပါဆိုတော့ပြန်ပြီးတော့ဟလာစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍဒီအချိန်မျိုးမှာပိုပြီးရေးကြီးပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျဆိုတော့နောက်ဦးမောင်သားရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော်
ဟုတ်ကဲ့
လူမှုမီဒီယာရဲ့အခန့်ကဏ္ဍကမြန်မာနိုင်ငံမျိုးမှာလူလူသတင်းကြားယူနိုင်ခွင့်ပဲတိတ်ကို ရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းတောက်တဲ့ data 6ခုလုံးမှာ Facebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုစလုံးမှာ Facebook ကအဲ့ဒီ data ကလူတွေရဲ့တည်င်းရတဲ့တည်င်းရယူပဲအဓိကအရင်အမြင့်နေနဲ့ရှိနေတယ်ဒါပေမဲ့ Facebook ပေါ့ဗျာလူမှုမီဒီယာတွေဆိုတာကသူကတည်င်းဌာနတွေမဟုတ်ဘူးလာတရင်ထနာတွေကနေပြီးတော့သူတို့တင်ဆက်တဲ့သတင်းတွေလူတွေစီကိုပို့ပြီးတော့ကြည်ကြဲနဲ့ရောက်နိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကလီလန်တစ်ခုနေနဲ့အသုံးပြုတာဆိုတော့တရင်ထနာတွေကတင်တဲ့သတင်းတွေကတော့စစ်စစ်ပြတာဖြစ်တဲ့အတွက်ဒါအတန်အသင့်ကျွန်တော်တို့ကဒါအားကိုးလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းသမားဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုပဲနဲ့အတီးကျူးဆရာမလိုပဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကဘောပိတ်လို့မရဘူးအဲ့တော့တုံးဆွဲသူတွေကိုယ်တိုင်ကကြတိထားဖို့လိုတယ်လာတင်တဲ့သတင်းကိုစမ်းစစ်ဖို့လိုတယ်ဒီဥစ္စာကဟိုကြီးမိုးကြီးမှိုင်းတယ်သူပြတော့ share လုပ်တယ် like လုပ်တယ်ပေါ့ဗျာဒါ comment ရေးတယ်ပေါ့ဒါတွေပေါ်မှာအထူးသတိထားဖို့လိုပါတယ်ဆိုတော့လူမှုမီဒီယာရဲ့အခက်အခဲနာဘယ်နေရာမှာရှိတယ်လဲဆိုရင်မြန်မာနိုင်ငံမျိုးတွက်ကတိတ်ကိုရေးပါတဲ့နေရာမှာရှိပါတယ်အထူးသတိပြုစေချင်တာကလုံတိုင်းရင်ဆေးပါမတုံးတိုင်းရင်ဘေးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီသဘာဝဘေးအန္တရာယ်မှာလဲအာလီဝန်နင်းစနစ်တို့ခေါ်တယ်ပေါ့နော်ကြိုတင်သတိပေးတဲ့စနစ်တွေနော်ဒါတရင်ဖလဲတဲ့စနစ်တွေရှိတယ်နော်ဒီပဋိပက္ခအခြေအနေမှာလဲဒီဒေတာကံတရင်အဖွဲ့ကြီးဟာအဲ့ဒီလိုသဘောများဆောင်လာသလားဟိုဟိုကြော်ကြော်သိအနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
early warning system လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရခြင်းနဲ့လုပ်တာမျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအလားလူတွေရေးနေကြတာပြောနေကြတာအလားတရင်တင်နေကြတာကိုကြည့်ရင်ကျွန်တော်တို့ကတိုင်းပြည်လုံးရဲ့အခြေအနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့အခြေအနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘယ်လိုတည်နေတယ်လဲလက်ရှိအခြေအနေကဘယ်လိုရှိနေတယ်လဲရှေ့မှာဘယ်လိုဖြစ်လာနိုင်တယ်ဆိုတာကိုတည်တည်ချာချာလိုက်ပြီးတော့စစ်စစ်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံသန်ပြောသလိုတင်ကြိုတတိပေးကြလို့ early warning system လို့ပြောခြင်းနဲ့ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအပြင်ဟလာဒေတာတစ်ခုရဲ့အခြေအနေကိုဂျေဖန်တန်ဖန်အနည်းဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လေတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်တယ်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တုတ်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမိန့်ခွန်းလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပုံပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ဦးကျော်ကျော်သိန်းထင်နေတယ
်ဟုတ်ကဲ့လုပ်နိုင်လို့ရတာတော်များများရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ့ trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့တဲ့သတင်းဌာနတစ်ခုလည်းလုပ်လို့မရပါဘူးအားလုံးဝိုင်းပြီးတော့လုပ်ရပါမယ်လက်ရှိအခြေအနေကပဋိပက္ခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့တဲ့ရင်ကိုမတင်ပြခင်တိတိချာချာစစ်စစ်ဖို့လိုပါတယ်ဖက်ချက်ကင်းပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်လန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိနေပြည်အခြေအနေကိုခင်ဟတ်တဲ့တဲ့ရင်တွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့လွတ်လပ်မှုနဲ့တိချာတည်ရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တဲ့များနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာjournalism ဆိုတော့ကိုလိုတယ်လို့အတိအပယ်ကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်တဝေပညာမျိုးမဟုတ်ပါဘူးဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းဒီလန်ဟောင်းတွေတိုင်တသူတိကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူးဒီမီဒီယာအဓိကလူကခုနပြောခဲ့တဲ့ဟလာ inform citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေပို့နှိုက်ကမျက်စိပိတ်နားပိတ်တွေတစ်ဖက်ပိတ်တွေဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်ကျွန်တော်ကြံပေးချင်တာကဒေမီဒီယာရဲ့စီမင်းစီကနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့တော့ပျော့ပြောင်းပါစေ။ဂျင်ဘတ်ကျဲပါကိုကိုကိုပိတ်မထားပါနဲ့။အမြဲဖွင့်ထားပါ။သူများပါးစပ်နဲ့လမ်းမဆုံးပါစေနဲ့။အတော်မြင်ရှိပါ။အုံနောက်ကြီးပါ။ကိုတင်ပြမဲ့တဲ့ရင်ကိုစစ်ပါ၊ပြန်စစ်ပါ၊အထက်ထက်စစ်ပါ။တိုင်းပြည်နဲ့လူလူကောင်းကကောင်းကျိုးကိုကိုကျွမ်းကျင်တဲ့သဘောပိုင်းကြောင့်ပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါ။ဆိုတော့ကျွန်တော်ကြံပေးချင်တာတော့များတော့များပါလေ။ဒါပေမဲ့အဲ့ဒါလေးတွေကြံပေးချင်ပါလေဦးတမောင်တိုင်းရဲ့ဒီလိုတွေလုပ်လို့ရပါလေ။ဟ
ုတ်ကဲ့အဲကျေးဇူးအများကြီးတင်ပါတယ်ကိုကျော်သိန်းနော
်ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပဋိပက္ခအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ online cloud ရှင်လည်းဖြစ်ပြီးဗီဒီယိုရဲ့အရင်ဝိုင်းတော်သားဖြစ်တဲ့ကိုကျော်သိန်းဖြစ်ပါတယ်ကျွန်တော်တို့
သတင်းမှန်သိနိုင်ငံသားဖြစ်ဖို့အရေးပါပုံကိုဦးတမောင်တန်း ဦးကျော်ကျော်သိနေတူဆွေးနွေးပေးကြတာပါမကြခင်အာရှနိုင်ငံရဲ့ပါဝင်စနေညပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့ဇွန်လ22ရက်စနေညပိုင်း Radio အစီအစဉ်တွေကိုည7:00နာရီအထိရုပ်တံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာလဲစနေညနောက်ပတ်စင်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥဒုယာတိနဲ့သတင်းတွေတဲကတုဒအစီအစဉ်နဲ့မလာခင်အာရှနိုင်ငံအစီအစဉ်ပထမပါဒီတစ်ပတ်မှာတော့ရုရှားနဲ့မြောက်ကိုရီးယားသဘောတူခဲ့တာကိုဂျပန်နဲ့တောင်ကိုရီးယားဘက်ကစိုးရိမ်နေတာနောက်အမေရိကန်လွှတ်တော်ရဲ့ခီးစဉ်တစ်ခုပေါ်တရုတ်မချေမနှက်ဖြစ်စရာကိုပြောထားပါတယ်စစ်ဖြစ်လာရင်အချင်းချင်းကူညီဖို့ရုရှားနဲ့မြောက်ကိုရီးယားတို့ကသဘောတူကြပါတယ်ဒီပေါ်ကိုတော့တောင်ကိုရီးယားနဲ့ဂျပန်ဘက်ကတော့စိုးရိမ်ပူပန်နေကြပါတယ်။နောက်တိဘက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်တွေသွားတွေ့တဲ့အပေါ်တရုတ်ကမချေမနှက်ဖြစ်နေပါတယ်။ကိုစော်မိုးကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။ရုရှားသမ္မတဗလာဒီမာပူတင်ဟာမြောက်ကိုရီးယားကိုဂျွန်လ19ရက်နေ့ကရောက်ရှိသွားပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံကနှစ်နိုင်ငံဗျူဟာမြောက်မဟာမိတ်အဖြစ်တိုးမြင့်လိုက်ပါတယ်။ကာဝေးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်အပြင်နှစ်နိုင်ငံစီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုသမ္မတပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာစစ်ဖြစ်လာခဲ့ရင်ချက်ချင်းနီလန်ပေါင်းစုံနဲ့အပြန်အလှန်စစ်ရေးအရာအကူအညီပေးဖို့သဘောတူညီချက်လည်းပါဝင်တယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကဂျွန်လ20ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါအပြင်နှစ်နိုင်ငံကာကွယ်ရေးဆိုင်ရာစွမ်းရည်မြင့်တင်သွားဖို့ကိုလည်းသဘောတူခဲ့ပါတယ်။ဒီလိုကာကွယ်ရေးနဲ့စစ်ရေးဆိုင်ရာမဟာမိတ်စာချုပ်ကို1962ခုနှစ်ဆိုဗီယက်ခေတ်ကတချိန်လှုပ်ဆောင်ခဲ့ပြီးနောက်ဒါဟာပထမဆုံးအချိန်ပြန်လည်လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်နဲ့မဟာမိတ်တွေကိုအတူလက်တွဲဆန့်ကျင်သွားမယ်လို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်။
подтвердили обоюдную заинтересованность в дальнейшем развитии равноправного
ဒီကနေ့ကျွန်တော်တို့ဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ကိုလိုနီလက်သစ်ဝါဒနဲ့ဗိုလ်ချုပ်စိုးမိုးမှုကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုအပြည့်အဝကူညီဖို့ကတိပြုထားပါတယ်။ရုရှားဟာမြောက်ကိုရီးယားရဲ့ဂျိုဒူးလွတ်တင်ရေးနဲ့တာဝေးပစ်ဒုံးနဲ့အပါအဝင်နျူကလ িয়ার နည်းပညာတွေကိုပါအကူအညီပေးနေတာဖြစ်ပါတယ်။တောင်ကိုရီးယားကတော့စိုးရိမ်ကြောင်းအမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချန်ဟိုဂျင်ကဇွန်လ20ရက်နေ့မှာပြောဆိုခဲ့ပါတယ်
။정부는북한의군사력증강에직관적
မြောက်ကိုရီးယားရဲ့စစ်ရေးမြင့်တင်မှုကိုကူညီထောက်ပံ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြပါတယ်။ဒီတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးယူတန်ခတ်မှုတွေလှုပ်သွားမှာပါ။အထူးသဖြင့်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ရုရှားကိုဖြစ်ပါတယ်။မြောက်ကိုရီးယားကိုကူညီတာဟာတောင်ကိုရီးယားရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်ရာကြပါတယ်။တောင်ကိုရီးယားနဲ့ရုရှားဆက်ဆံရေးကိုထိခိုက်စေမှာဖြစ်ပါတယ
်။ဂျပန်အစိုးရအကြီးအကဲဝန်ကြီးရိုရှီမာဆာဟာရာရှိကလည်းအခုလိုပြောပါတယ
်။ရိုချိုကန်နို軍事的な連携協力の強化と含めます
。ရုရှားနဲ့မြောက်ကိုရီးယားရဲ့ဆွေးနွေးပွဲဟာဒေတာတွင်တင်းမာမှုတွေကိုတိုးလာစေသလိုဒီအစည်းအဝေးရဲ့ရလဒ်တွေကိုဂျပန်ကအနီးကစောင့်ကြည့်နေပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုပါထည့်သွင်းမယ်ဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရကြပါတယ်။ဂျပန်အနေနဲ့အလွန်ကိုစိုးရိမ်မိပါတယ်လို့ရိုရှီမာဆာကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတော့ရုရှားနဲ့မဟာမိတ်ပြုတာဟာကုလသမဂ္ဂအဖွဲ့ဝင်တွေရဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ပြဋ္ဌာန်းချက်နဲ့အညီလှုပ်ဆောင်တာလို့ပြောဆိုပါတယ်။အခုလိုအခြေအနေမှာပဲဂျွန်လ20ရက်နေ့ကတောင်ကိုရီးယားနဲ့အမေရိကန်တို့ပူတွဲလေတပ်စီးရေးလေ့ကျင့်ခဲ့ပါသေးတယ်ရုရှားသမ္မတဗလာဒီမာပူတင်ဟာမြောက်ကိုရီးယားခီးစဉ်အပြီးမှာတော့ဗီယက်နမ်နိုင်ငံကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်နှစ်နိုင်ငံကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအပါအဝင်ဆက်ဆံရေးတွေတိုးမြင့်ခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့ပါတီနှစ်ခုစလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဒါရာစလမ်မှာရှိတဲ့တိဘက်ခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမာကိုဂျွန်လ19ရက်နေ့ကတွားရောက်တည်ဆုံခဲ့ပြီးအမေရိကန်ရဲ့ထောက်ခံအားပေးမှုကိုပြသခဲ့ပါတယ်ဒီကိုယ်စားလှယ်အဖွဲ့ကို Republican အမတ် Michael McCaul နဲ့
Democrat Party လွှတ်တော်ဥက္ကဋ္ဌဟောင်း Nancy Pelosi တို့ဥဆောင်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့ကန့်ကွက်ရှုံချပါတယ်။中国政府在适当问题上的立场是一贯的明确的。Tibet ကိစ္စဟာတရုတ်ပြည်တွင်းရေးဖြစ်ပြီးပြည်ပကနေဝင်ရောက်ဆွဲဖက်တာကိုလက်ခံမှာမဟုတ်ပါဘူး။ American ပြည်တော်စုအနေနဲ့လည်းတိဘက်ကိစ္စဟာအထူးကိမခံတဲ့ကိစ္စဖြစ်ပြီးတရုတ်ရဲ့အကျိုးစီးပွားကိုအလေးထားဖို့တိုက်တွန်းလိုပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Lin Chen ကိုကငါးဆက်ကိုကုနှစ်ကလေးကဒလိုင်းလာမဟာအိန္ဒိယဒါရက်ဆလမ်မှာတရင်သုံးနေတာဖြစ်ပါတယ်။တရုတ်နဲ့တိဘက်ကောင်းဆောင်နေအကြဆွေးနွေးပွဲဟာ2010ခုနှစ်ကလေးကရပ်တန့်နေခဲ့တာဖြစ်ကြောင်းတိဘက်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ရုရှားနဲ့မြောက်ကိုရီးယားသဘောတူခဲ့တာကိုဂျပန်နဲ့တောင်ကိုရီးယားစိုးရင်တာနဲ့အမေရိကန်လွှတ်တော်ခီးဘော်တရုတ်မကြီးနဲ့ဆရာကိုကုသမှုကြောင့်ပြောပြပေးခဲ့တာပါ။အခုတော့လေယာစိုက်ပျိုးရေးသတင်းတွေပါ။စောင်းစီစီအဆမတန်တက်ပစ္စည်းပါပြက်လာတာအပါအဝင်ကိုပြောထားပါတယ်။ဈေးကွက်ထဲမှာစောင်းစီစီအဆမတန်မြင့်တက်လာတဲ့အပြင်ပစ္စည်းတွေပါပြက်လက်မှုတွေပါဖြစ်ပေါ်နေပါတယ်။ဒီသတင်းတွေအပြင်တပ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစွေကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စောင်းစီတပိတ်သားကိုကျပ်3500လောက်ထိဈေးမြင့်တက်လာတဲ့အပြင်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်တွင်းဈေးကွက်မှာအစားအစီဈေးနှုန်းတွေအစမတန်မြင့်တက်လာတဲ့အပြင်လိုအပ်သလောက်ဝယ်ယူမရပဲပစ္စည်းပြက်လက်မှုတွေပါကြုံတွေ့နေရတယ်လို့စားသုံးသူတွေနဲ့စီလက်လီလက်ကားရောင်းချသူတွေကပြောပါတယ်။နယ်မြေအေဂျင့်နဲ့ရန်ကုန်အပါအဝင်တိုင်းနယ်ပြည်နယ်တချို့မှာစားအစီတပိတ်သားကို10,000ကနေ14,000ကျပ်လောက်အထိပေါက်ဈေးရှိနေပြီးလမ်းမဆက်သွယ်ရေးခက်ခဲပြီးနယ်မြေတည်ငြိမ်မှုမရှိတဲ့ကချင်ချင်းရခိုင်ပြည်နယ်အပါအဝင်ဒေသတချို့မှာတော့စောင်းစီတပိတ်သားကို3,500ကျပ်လောက်အထိဈေးမြင့်တင်ရောင်းချနေကြတာဖြစ်ပါတယ်။ပဲစီနှမ်းစီတွေနဲ့ရောင်းတော်ပြီးတပိတ်သားကို1,900ကျပ်ဈေးနဲ့ရောင်းချနေကြတာလည်းရှိတယ်လို့ဗကုမျိုးကစောင်းစီရောင်းဝယ်ရေးလောက်ကိုင်းသူတဦးကပြောပါတယ်။စောင်းစီကော်မတီကနေခွဲတန်းရတဲ့စီရောင်းဆိုင်တချို့ကတပိတ်သားကို6,000ကျပ်နှုန်းနဲ့လူတဦးကိုစီ90သားလောက်သာအများဆုံးရောင်းချပေးနေပေမဲ့စောင်းစီတိုင်းအများစုကတော့အယောင်ရထားရတဲ့အခြေအနေဖြစ်ပေါ်နေတာပါ။စစ်တပ်ကအာဏာမသိခင်ကပြည်တွင်းဈေးကွက်မှာစားအောင်စီတပိတ်သားကို1,800ကနေ2,500ကျပ်အထိသာပေါက်ဈေးရှိပြီးလိုအပ်တဲ့ပမာဏကိုစိုင်တိုင်းမှာဝယ်ယူနိုင်ခဲ့ပေမဲ့အာဏာသိမ်းပြီးနောက်မှာတော့စီဈေးကတစ်နှစ်ထက်တစ်နှစ်ပုံမမြင့်တက်လာပြီးဝယ်ယူရခက်တဲ့အခြေအနေအထိဆက်ရောက်လာတာဖြစ်တယ်လို့မြန်မာနိုင်ငံစားအောင်စီတွင်သွင်းတူလောင်ဖြန့်ဖြူးသူများအသင်းဝင်စီကုံတဲ့တို့ကမှတ်ချက်ပြုပါရယ်မြန်မာပြည်တွင်းစားအောင်စီလိုအပ်ချက်ကြောင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကနေနှစ်စဉ်စားအောင်စီတန်ချိန်တင်းချီတင်သွင်းနေရပြီးလက်ရှိမှာစစ်ကောင်စီရဲ့စီတင်သွင်းမှုမူဝါဒအလွဲအမှားတွေကြောင့်စားအောင်စီဈေးကွက်ပျက်စီးသွားတာဖြစ်တယ်လို့ကုန်တယ်တွေကဝေဖန်ထောက်ပြကြပါတယ
်မိုးဆိုင်တောင်တူတွေဈေးနှခံနေရတယ်လို့ပြောဆိုလာပါတယ်မိုးတပိတ်တာကို6,000ကျပ်လောက်ထိဈေးလျှော့ရောင်းချနေရတာဖြစ်တယ်လို့မိုးဆိုင်တောင်တူတွေကပြောဆိုလာကြတာပဲဖြစ်ပါတယ်အာနာတင်းပြီးတဲ့နောက်ပိုင်းမှာတော့မိုးအဝေတိုင်းပုံစံမျိုးပြန်လည်ဝယ်ယူတဲ့ contract site view စနစ်တွေရှိလာပြီးကုန်တယ်တွေဘက်ကနေမိုးတပိတ်တာကို12,000ကနေ14,000ကျပ်ထိဈေးပေးဝယ်ယူနေကြတာပဲဖြစ်ပါတယ်။ဒါပေမဲ့လက်လီဈေးကွက်မှာတော့မိုးတပိတ်တာကို2,000ကျပ်လောက်ထိပေါင်းစီရှိနေရကြောင်းကုန်တယ်တွေနေနဲ့မိုးတပိတ်တာကို18,000ကျပ်လောက်ထိဈေးပေးဝယ်ယူတဲ့လို့ရန်ကုန်တိုင်းမော်ဘီမြို့နယ်ကမိုးဆိုင်တောင်သူဦးကျော်ဝင်းသူကပြောပါတယ်။လက်ရှိပြင်တွင်မိုးဈေးကွက်မှာတော့ကောက်ယူမှုကိုအများဆုံးစားသုံးကြပြီးငွေနှင်းမှုနဲ့ကျွတ်နေရမှုတို့ကိုလည်းစိုက်ပျိုးရောင်းချနေကြတာဖြစ်ပါတယ်။ မိုတံမှုမြင့်ထောက်ကုန်နေနေကတော့အရက်သားဆိုရလက်ထက်2019ခုနှစ်တွင်ကကောက်ယူမှုကိုစီတုပ်ဘူးမိုချောင်းမုတ်ဖြစ်တံမှုမြင့်ထောက်လုပ်ကြပြီးပြင်ပနိုင်ငံချို့ကိုတင်ပို့ရောင်းချခဲ့ပြီးမယ်ဆက်လက်သူချင်နိုင်ဖို့အတွက်နှင်းပညာနိုင်ငံကြီးလိုအခြေတွေကြောင့်လက်ရှိမှာတော့တံမှုမြင့်ထောက်လုပ်သူမရှိတော့ဘူးလို့မြန်မာနိုင်ငံမှာမွေးမြူဆိုင်ပြုထောက်လုပ်တင်ပို့ရောင်းချသူများဖွဲ့ကပြောဆိုထားပ
ူနဲပါလာပါလေ။တိုက်ပွဲတွေကြောင့်နယ်မြေမတည်ငြိမ်တဲ့ဒေသတွေမှာစိတ်မွေးမြူရေလောက်ကိုင်းသူနဲပါလာသလိုနယ်မြေအေးချမ်းတဲ့ဒေသတွေမှာလည်းဈေးကွက်ကျဆင်းမှုကြောင့်စိတ်မွေးမြူရေလုပ်ငန်းကိုစွန့်ခွာသူတွေမြင့်တက်လာနေတာဖြစ်ပါတယ်။အရင်ကအညာဒေသမှာစိတ်မွေးမြူရေလုပ်ငန်းကိုတပိုင်းတစ်နိုင်လောက်ကိုင်းကြတဲ့အပြင်မိသားစုစီးပွားရေးလုပ်ငန်းအဖြစ်ပါဒေသခံအများစုကလှုပ်ဆောင်ခဲ့ကြပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရတဲ့အတွက်မွေးမြူရေးလောက်ကိုင်းသူနေပါလာတာလို့ပြောဆိုကြပါဗျာ။ဘွားကြီ
းလာရင်ခက်ခဲလေ။အဲ့ဒီခက်ခဲတွေကိုတို့ရဆိုင်ချင်းရှင်းရှင်းနိုင်မှာဖြစ်နေပါမှာလို့ဘိုးကြီးကလည်းအခုတပါမှာလို့ဘိုးကြီးကတော့အခုကျတော့အမြင်ကြီးအေးချမ်းတော့ကျတော့မမှန်တော့ရလူတော်မှအနန္တလေးကလူတော်မှပဲရှင်းနေပါတော့ပဲရှင်းရှင်းပါလို့တော့စိတ်တွေကိုရုံမဆိုင်နိုင်တော့ဘူးလေ။အဲ့ဒီဒီလိုနံပါတ်နံပါတ်နဲ့နံပါတ်ဆက်တူရဲ့ခက်ခဲအဲ့ဒီခက်ခဲနှစ်ခုပါကျွန်တော်ရောင်းလို့ရတော့ဝလိုအနေနဲ့ဒီချက်တော့ချက်ပေါ်မူတူပါတယ်လို့
လက်ရှိစိုက်ရှင်ဖန်ဈေးကွက်မှာရောင်းလို့အများပြီးဝယ်လို့အနေနဲ့အခြေအနေအပါအဝင်လမ်းမဆက်တော်ရဲ့အခက်ခဲတွေကြောင့်ခြံမှန်းဈေးပိတ်တကြိမ်20ရှိတဲ့အကြီးတန်းဝင်စိုက်တွေကတပိတ်သားကို9000ကျပ်စပိတ်တာကျော်အတွင်းမှာရှိတဲ့အလက်တန်းဝင်စိုက်တွေကတော့တပိတ်တာကို4000ကျပ်လောက်သာဈေးရရှိနေတယ်လို့ဆိုပါရယ်စိုက်ရှင်မန်းဈေးကကျဆင်းလာရတာကစစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာနေဆက်ကုံသွေးစခန်းတွေကနေတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့နေတဲ့တရိတ်ဆန်ရှင်ရောင်းဝယ်မှုဈေးကပျက်စီးသွားတာအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုကြောင့်ဝယ်ယူစားသုံးနိုင်သူနည်းပါးလာတာကြောင့်လည်းပါဝင်တယ်လို့မွေးမြူရေးလုပ်ကိုင်သူတွေကသုံးသပ်ကြပါရယ်ဒီတော့
ကတော့အဓိကတော့ကျွန်တော်ကဒီကတော့ညမနော်ဒီကကျွန်တော်ကုံရဆင်းတာစိတ်မင်းကြီးရဲ့ညမကြောအဓိကဟိုဟာစိတ်ကိုဖြုံးပြီးနိုင်တာတော့ဒီရောင်းရီရှင်ဖိုက်ပါကြီးအဓိကသာပြီးဖြုံးပြီးတော့အချီလေးကိုဒီကဒီပောက်ကိုတဲ့ကုံမနော်အဲ့ဒါကြီးကဒီကလမ်းကြောနဲ့ဆိုင်တယ်လမ်းကြောကောင်းလို့ရှင်ကဒီကကောင်းဘူးဘုကပြင်းပဲတက်ကုန်ကြောပြင်းကြောဟိုစိတ်သားရဲ့ဒီကမှာကြောတုံးတုံးစားတုံးနိုင်ဘူးပြင်းပြင်းနေအောင်နော်အဲ့ဒီမှာအဲ့ဒါမှကျွန်တော်ကဒီကောကပြင်းစားသုံးနေတဲ့အတွက်ဒီကောကကြာသွားအရင်တော့ဆိုရင်အရက်တန်းဆိုရင်ကျွန်တော်ပြည့်ကျတဲ့ဘဝနဲ့20232023ဆီကိုကျွန်တော်တို့ကအရက်တန်းဆိုရင်ကျွန်တော်တပိတ္တာကို9000ဝန်းကျင်လောက်ပေါက်ပြီးတော့ဆိုအရင်တော့ဆိုရင်ကျွန်တော်တပိတ္တာကို10000ပေါက်တယ
်စိတ်ရှင်မှန်းသေးကြာဆင်းနေပေမဲ့လက်လီဈေးကောအတွင်းမှာတော့စိတ်သားတပိတ်သားကို3400ကျပ်အထိရောက်ရှိနေပါတယ
်အခုဆက်ပြီးဇွန်လ12ရက်နေ့ကနေ19ရက်နေ့အထိဈေးကွက်အတွင်းတက်ကြနိုင်ပြီဖြစ်သွားတဲ့နေရာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ပို့ကုန်ဘဲမျိုးစားတွေဖြစ်တဲ့မက်ပင်နဲ့ပဲစင်ငုံဈေးတွေပြန်အေးနေပြီးပဲဒီစိန်ပါဝင်ပင်းနှုန်းဈေးတွေအားလုံးဆက်လက်မြင့်တက်နေပါတယ်ပဲစင်ငုံဈေးကတော့စက်တိုက်တက်ရှိရာကနေဇွန်လ19ရက်နေ့မှာတော့ဈေးနှင်းငယ်ပြည့်အေးသွားပါတယ်။ဇွန်လ14ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်ငုံရဲ့ RC တန်ကို46သိန်းနဲ့4တောင်းချက်ခန့်ပေါက်ဈေးရှိခဲ့ပြီးဇွန်လ19ရက်နေ့မှာတော့တန်ကို55သိန်းနဲ့8500ချက်တိပြန်ကျဆင်းသွားပါတယ်။ရစ်ပိုင်အတွင်းတန်ကိုငွေချက်5500ထိအကျရှိခဲ့ပါတယ်။အိန္ဒိယဈေးကွက်မှာတော့ပဲစင်ငုံဈေးတွေမြင့်တက်နေပြီးဈေးကွက်ဝယ်လိုအားလည်းရှိနေရကြောင်းလာမယ့်ကာလတွေမှာတော့အိန္ဒိယရဲ့မြမပဲစင်ငုံဝယ်လိုအားမြင့်တက်လာနိုင်တဲ့ဆိုတော့သုံးသပ်မှုတွေလည်းရှိနေပါသေးတယ
်။မပဲကလည်းဈေးပြန်ကျဆင်းနေပါတယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာမပဲအဖေကျူ RC တန်ကို34,500ကျပ်တိရှိခဲ့ရာကနေဇွန်လ19ရက်နေ့မှာတော့တန်ကိုငွေကျပ်34,200တိပြန်ကျဆင်းသွားပါတယ်။ရပိုင်းတွင်တန်ကို3,200ကျပ်တိအကျရှိခဲ့တာပါ။ငွေလဲနှုန်းအခြေအနေအရပဲဈေးတွေဇတိုက်မြင့်တက်ခဲ့တာကြောင့်ကုန်တယ်အများစုဟာပဲကိုလက်ဝယ်ထားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်နေကြတာဖြစ်လို့အယောင်းဝယ်နည်းပါတယ်လို့လည်းကုန်တယ်တွေကပြောဆိုကြပါတယ်။ပဲဒီစိမ့်ကလည်းဈေးကွက်ရဲ့လက်ကျန်နည်းနေပေမဲ့
တရုတ်အဝယ်ပုံမှန်ရှိနေတာကြောင့်ဈေးမြင့်နေတယ်လို့ဆိုပါရယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လ၁၄ရက်နေ့ကပဲဒီဇိုင်းအညာ၅၆သသမ၂၅ပိတ်သားဝင်တအိတ်ကိုတသိန်း၉၀၀တထောင်ကနေနှစ်သိန်းကျပ်အထိပေါက်သေးရှိနေပြီတပတ်အတွင်းတအိတ်ကို၆၀၀ကျပ်ဝန်းကျင်ဈေးမြင့်တက်လာတာကိုတွေ့ရပါရယ်ဈေးကွက်ထဲမှာကလဘဲဝင်နေနေရာကြောင့်လောက်သမားလက်ဝယ်မှာပဲရှိနေတယ်လို့ကုန်သည် Kalabai Vitu, Nasa Kodramani Nga Paitawin the Ego, Natang Nga Tang Nga Tang Cheti Ponzi Shiniware Kalabai V7 Ga, the Ego, Natang Chadong Nga Tang Che Taiwan Kalabai Gale, the Ego, Natang Tang Nga Tang Cheti, a Titi Mizima Yetiniago to Yavare A Kutan Sir Pitari Tina Zinariga, Chinese Yap Yangling Murishi Navaration
Sounds easy, some attempt at Pisiva, Pialara, Bawingo, the Farmer Times Media, Pue, Piagaraba, Akura, Uriadine, Naga, Sizema, the Mutiare, Oxygen, Chala, Nirago, Pio Tavare, Pinet, the Mutiarego, a song, Same, Yemetri, Lukabaga, Taman, Nijaramu, Yapipo, Lubilu, Kulatamagaga, Piovare, Plastic Bawin, Taru, Tatuja, Ninian, Lani, the Mutiakia, Senetria, Jadi Urupion, Lemujapo, Tika Lanivare, Nalam, Pia, Pibang.
ပင်လယ်သမုဒ္ဒရာတွေကဂေဟဗီရာစနစ်ကြီးဟာလူတွေကြောင့်ထိခိုက်ပျက်စီးလာနေတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဂျွန်လာဆက်နှစ်နေကထုတ်ပြန်တဲ့ကမ္ဘာသမုဒ္ဒရာများရဲ့အခြေအနေ State of the World Ocean အစီရင်ခံစာမှာတော့ကမ္ဘာရေတုရဲ့ပူချိန်ဟာနှစ်ပေါင်း20အတွင်းနှစ်ဆမြန်လာတယ်လို့ပြောထားပါတယ်သိပ္ပံပညာရှင်မောင်းတရာကျော်တို့ပြုစုတင်ပြထားတဲ့အစီရင်ခံစာမှာ
သမုဒ္ဒရာရဲ့အစိုးရအခြေအနေကိုမိမောင်းထိုးပြထားတာပါ။ယူနက်စကိုရဲ့နိုင်ငံတကာအနဝဘေဒကော်မရှင်အမှုဆောင်အတွင်းရဲ့မှဖိုက်တာဟဲဂစ်စင်ကအခုလိုရှင်းပြပါရစေ။
ပင်လယ်ရေထဲရှင်တန်ပေါက်ရောက်တဲ့အပင်လေလည်းပျက်စီးလာပါတယ်။ပလတ်စတစ်တင်မကပဲအခြားဓာတုဓာတ်ငွေတွေကြောင့်လည်းပင်လယ်ရေတို့ညဉ့်ညမ်းလာနေပါတယ်။1950ပြည်လုံနောက်ပိုင်းသမုဒ္ဒရာရေတို့ရဲ့အပူချိန်ဟာ2013ခုနှစ်မှာအမြင့်ဆုံးရောက်လာတယ်လို့လည်းအစိုးရကမှဖော်ပြထားပါတယ်။ဥရောပရာသီထိန်းချုပ်ရေးပါရီသဘောသူညီမှုအရစက်မှုခေဥကာလဖြန်းမြကပအပူချိန်ထက်တစ်သရမ
Pollution is a dramatic problem.
ဒီကနေ့ခေတ်သမုဒ္ဒရာရေတုထဲမှာအက်ဆစ်ဓာတ်တွေပို့ပြီးတော့ပေါက်လာပါတယ်။ဒီကနေ့ခေတ်သမုဒ္ဒရာရေတုထဲမှာအက်ဆစ်ဓာတ်ပါဝင်မှုနှုန်းတွေပြောင်းလဲသွားတာပါ။အဲ့ဒီအခါမှာအက်ဆစ်ဓာတ်တွေပို့ပြီးတော့ပေါက်လာပါတယ်။ဒီကနေ့ခေတ်သမုဒ္ဒရာရေတုထဲမှာအက်ဆစ်ဓာတ်ပါဝင်မှုနှုန်းကစက်မှုခေဥကာလထက်30ရာခိုင်နှုန်းပိုများနေပါတယ်။ဂုံးမြေဘောကနေပင်လယ်ရေတုထဲရောက
jang, the Modia Yidude, Oxygenta, Nia Kainonti, Songshong Kare Lule, UNESCO Gapiovare, Yirema, Oxygenta, Yonela Retre, Pele Jamima, Bogde, Mule, Pinune, Tatawa the Chu, the Song Lajare Lule, Gula Gapiovare, Yine the Tawari Shentalumayala on, Oxygenta, Yonela Nia, Dead Song, Nayala Shire Lule, Singhaza Mapovia Tavare.
Then there are added impacts that we're also learning. One search is that more rainfall land because of climate
change. More sun, more sun, more sun, more sun, more sun, more sun, more sun,
ပင်လယ်သမုဒ္ဒရာရေတွေပို့ပြီးတော့နောက်ကျလာပါတယ်ဒီအခါမှာအစားအစာခွင်းဆက်ရင်းမြစ်ဖြစ်တဲ့အပင်နဲ့အန်နဝါဒရဝါလေးတွေကိုတွားပြီးထိခိုက်ကျစီးစေပါတယ်လွန်ခဲ့တဲ့နှစ်တွေတုန်းကစင်းတော်မစင်းစားမိခဲ့တဲ့ဒီဖြစ်ရပ်တွေကိုကျွန်တော်တို့လေ့လာနေပါတယ်ကုန်းမြေပေါ်ကတစ်တော်တွေထဲကာဘွန်ဓာတ်တွေ၅ဆပို့ပြီးတော့ဆုတ်ယူကြတဲ့အန်နဝါတစ်တော်လို့တင်စားခေါ်ကြတဲ့လူမှု
ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော်တို့ပြောပြချင်တာကတော့ဒီကနေ့ကျွန်တော် and the hake fishery, the sardine fishery, the herring fishery, in various periods over the last 50 years, were in crisis in terms of the stock.
Ma ji si tholo ya de caught pin le nga de nga tit da tholo de sardine nga de ne herring nga da lout de le pi ga de a ne 90 a twin a kaung yi de ne pa la ba de siman khan kwe mu kaung kaung ne ka kwe twa me so yin no တငါတဲ့ဒီလေငါကောင်ရီမထိကိုက်အောင်လုတ်ကင်နိုင်ကြပါလိမ့်မယ်ငါတွေထပ်ပေါက်ဖွားနိုင်မဲ့အစီအစဉ်တွေထားရှိမယ်ဆိုရင်တော့အနာဂတ်ရေးအတွက်စိတ်အေးရမှာဖြစ်ပါတယ
်သမုတ်တရားကိုဒီထက်မကကာကွယ်ဖို့လို့တလို့ရေသက်ရှိတယံဇာတတွေပေါ်ကျော်ွားတဲ့အပိုင်းကိုကာကွယ်ဖို့ကာကွယ်ထိန်းသိမ်းရေးဧရိယာတွေတတ်မှတ်ဖို့လိုတယ်လို့ကုလပညာရှင်တွေကပြောပါတယ်2030ပြည်လုံးနဲ့မှာသမုတ်တရားရေပြင်းနဲ့နှမိတ်30ရာခိုင်နှုန်းကိုကာကွယ်ဖို့နိုင်ငံဆုံးသဘောတူညီခဲ့ကြပေမဲ့လည်းတယံစာတပေါ်ကျော်ွားတဲ့နေရာမျိုးတော့ဖြစ်တဲ့လို့လည်းထောက်ပြပါရယ်မျိုးရုံပြောက်ွယ်တော့မဲ့ဘေးနဲ့ရင်ဆိုင်နေရတဲ့ရင်းနေတဲ့သဘော90ရာခိုင်နှုန်းလို့လည်းအဲ့ဒီလိုထိမ့်သိမ်းဆောက်ရှောက်ထားတဲ့ area ထဲမှာလာရောက်ဖော်လုံနေကြတယ်လို့လည်းပြောပါရယ်လူသားတွေဟာအစားအစာတမျိုးနဲ့အတွက်မဟုတ်ပဲအသက်ရှင်တဲ့ရည်တည်ရေးအတွက်ပါအကြီးအကျယ်မိခိုးနေကြတဲ့ပင်လယ်သမုဒ္ဒရာတွေရဲ့အနာဂတ်အတွက်စီစဉ်ဆောင်ရွက်တာမျိုးခုထိမရှိသေးတာကိုလည်းပညာရှင်တွေကသတိပေးထောက်ပြခဲ့ကြပါရယ်ကျမနင်္ဂလာပ
ါသမုဒ္ဒရာရည်တူတဲ့အောက်ဆီဂျင်ကျလာနေတာနားလောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲ့ကတုတ္တပါစီးအင်အားကြီးနေတို့အကြောင်းပြောထားပါတယ်မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့နေတိုးအဖွဲ့ထဲမှာကမ္ဘာအင်အားကြီးနိုင်ငံအများစုပါဝင်နေပါတယ်ကမ္ဘာမှာစီးရီးရလည်းအင်အားအကြီးဆုံးလို့ပြောနိုင်တဲ့နေတိုးအဖွဲ့အကြောင်းမင်းညိုလင်းပြောပြပေးပါအောင်ခင်ဗျာ
နိုင်ငံရေးစီရေးဖို့အခြေခံပြီးအဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့လွတ်လပ်မှုနဲ့လုံခြုံမှုတွေအာမခံရရှိနိုင်မှုအတွဲဆိုတဲ့အဓိကရည်ရွယ်ချက်နဲ့နေတိုးလိုအများသိကြတဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့ကြီးကိုထူထောင်ခဲ့တာအခုဆိုရင်85နှစ်ပြည့်သွားပြီဖြစ်ပါတယ်နေတိုးဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ကြီးတစ်ခုပါ1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးဖွဲ့စည်းခဲ့တာပါအခြေခံထားတဲ့မူဝါဒကတော့စူပေါင်းကာကွယ်ဖို့အတွက်ပဲဖြစ်ပါတယ
် I think that the nuclear rhetoric that we're hearing from the Kremlin is just that rhetoric
လုံးလုံးစဲနေတိုးအဖွဲ့ကြီးမှာအဖွဲ့ဝင်နိုင်ငံပေါင်းကအမေရိကန်ပြည်အောင်စုဗြိတိန်နဲ့ဥရောပသမဂ္ဂနိုင်ငံတွေအပါအဝင်စုစုပေါင်း32နိုင်ငံရှိပါတယ်။နေတိုးအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကအဖွဲ့ဝင်နိုင်ငံ12နိုင်ငံပဲရှိတာပါ။အဲ့ဒီထဲမှာမြောက်အမေရိကတိုက်ကအမေရိကန်ပြည်အောင်စုကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ဘယ်လ်ဂျီယံ၊ဒိန်းမတ်၊ပြင်သစ်Iceland, Italy, Luxembourg, Netherlands, Norway, Portugal and United Kingdom ဖြစ်ပါတယ်။အဲဒီနောက်1952မှာ Greece နဲ့ Turkey နှစ်နိုင်ငံပါဝင်ခဲ့ပြီး1955မှာတော့ Germany ကအဖွဲ့ဝင်ဖြစ်လာပါတယ်။1982မှာ Spain, 1999မှာ Czech Republic, Hungary နဲ့ Poland သုံးနိုင်ငံ2004မှာ Bulgaria,Estonia, Latvia, Lithuania, Romania, Slovakia, Slovenia, ခုနှစ်နိုင်ငံတို့ဟာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပါတယ်။2009ခုနှစ်မှာတော့ အယ်ဘေးနီးယားနဲ့ခရိုအေးရှားနှစ်နိုင်ငံပါဝင်လာပြီး2019ခုနှစ်မှာမွန်တီနီဂရိုနဲ့2020မှာမြောက်ပိုင်းမက်ဆီဒိုနီးယားဟာနေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်လာပါတယ်။နေတိုအဖွဲ့ကြီးရဲ့အခုနောက်ဆုံး2023-2024မှာအဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံတစ်ခုကတော့ဖင်လန်နဲ့ဆွီဒင်တို့ဖြစ်ပါတယ်။ဒီနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း30 1994ခုလောက်ခရဲကနေတိုးအဖွဲ့ကြီးရဲ့ငြိမ်းချမ်းရေးအစီအစဉ်တွေမှာပူးပေါင်းပါဝင်လှုပ်ဆောင်မှုတွေရှိခဲ့တာပါ။ပြီးခဲ့တဲ့2022မေလမှာတော့အဖွဲ့ဝင်နိုင်ငံတွေအဖြစ်လက်ခံပေးဖို့နေတိုးအဖွဲ့ကြီးကိုတင်သွင်းခဲ့ပြီးတဲ့နောက်ဖင်လန်က2023မှာဆွီဒင်က2024မတ်လမှာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ကြတာပါ။နေတိုးအဖွဲ့ဝင်နိုင်ငံဖြစ်ရေးဟာနိုင်ငံတွေဟာမိမိသဘောထားဆုံးဖြတ်ချက်နဲ့ပါဝင်နိုင်ကြတာဖြစ်ပါတယ်။တခြားအရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ဘော့စနီးယား၊ဟာဇီဂိုဗီနာ၊ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကလည်းနေတိုအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းအဆိုပြုနေကြတာဖြစ်ပါတယ်။နေတိုအဖွဲ့ကြီးတိုးချဲ့လာမှုအပေါ်ရုရှားကတော့အငြင်းမပြတ်စောင့်ကြည့်နေပြီးနေတိုနဲ့ရုရှားအခြေတင်ဖြစ်မှုတွေလည်းရှိနေတာပါ။စစ်အေးကာလအတွင်းနေတိုးအဖွဲ့ကြီးရဲ့စစ်ရေးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ဘော့စနီးယားဟာဇီဂိုဗီနာအရေးကိုဆိုဗိုအရေးတွေမှာနေတိုးအဖွဲ့ကြီးဟာစစ်ရေးအရာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီနောက်အာဖဂန်နစ္စတန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့တာပါ။နေတိုးအဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေသာမကအခုဆိုရင်အဖွဲ့ဝင်မဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါပူးပေါင်းလက်တွဲပြီးစစ်ရေးနိုင်ငံရေးဆိုင်ရာတွေကိုလိုအပ်တယ်လို့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။နီတိုးဖွဲ့ကြီးရဲ့အဓိကရုံးဆိုင်ရာနေရာကတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဖြစ်ပါတယ်။ယာနဲ့ချီတဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကြွန့်ကျင်သူတွေဟာရုံးချုပ်ကိုလာရောက်ကြပြီးသတင်းအချက်အလက်ဖလှယ်တာတွေဆုံးဖြတ်ချက်တခုခုချဖို့အတွက်လိုအပ်တဲ့အခါအကြံပြုပြီးအယူအဆဝေမျှတာတွေကိုနီတိုးရုံးချုပ်မှာရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့ပြည်ဆောင်ဆွေးနွေးလှုပ်ဆောင်ကြတာဖြစ်ပါတယ်ရှင်။
စီရင်အင်အားကြီးနေတို့ကြောင့်မညညိုလင်းပြပြပေးခဲ့တာပါအခုလိုပတ်စင်ကနာတွေပြီးမှာတော့ VOA American တရဲ့စနေညအစီအစဉ်တွေအဆက်မသက်ခင်သတင်းအချင်းချုပ်မခင်လေးပြပြပေးပါအောင်ခင်ဗျာ
ဇွန်လ19ရက်နေ့ကမန္တလေးတိုင်းငဇုံမြို့နယ်ကမ်းမရွာအနီးစစ်ကောင်စီတပ်သားတွေရဲ့ပြစ်ခတ်ခဲ့မှုကြောင့်ဝင်းနေမိတ်တာယုံဆရာတော်ဗဒ္ဒနာမုနိနာပြည်ဝင်သားပြန်တော်မူခဲ့တာကိုမေ့ပြစ်လိုက်ကြဖို့တည်တကူဆရာတော်ကြီးကမိန့်လိုက်ပါတယ်တိုင်းပြည်ရဲ့အခြေအနေအရနိုင်ငံတော်အစိုးရနဲ့တန်ခါလက်မတွဲနိုင်ရင်ဒုက္ခဖြစ်စရာအများကြီးရှိလာနိုင်တဲ့အတွက်တီးခံခွင့်လွတ်မေ့ပျောက်ပေးကြဖို့ရွှေကျင်သာသနာပိုင်တည်တကူဆရာတော်ကဒီကနေ့ပဲပြောလိုက်တာပါဒါအပြင်စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့ပြန်ပြင်လို့မရတော့တဲ့အမှားတစ်ခုကိုတန်ခါတော်တို့အနေနဲ့အားပေးမိရာမရောက်အောင်ထပ်ပြီးတော့လည်းမမှားမိအောင်တီးခံခြင်းခွင့်လွတ်ခြင်းမေ့ပျောက်ခြင်းဖြင့်ထိမ့်သိမ်းဆောင်ရှောက်ပေးကြဖို့ကိုလည်းဝင်းနေမိတာုံကြောင်းတိုင်မှာပြုတ်လုံနေတဲ့ဆရာတော်ရဲ့အန်တီမဇာပနအခမ်းအနားမှာလှုပ်တဲ့တရားပွဲမှာရွှေကျင်သာသနာပိုင်ကမိန်ကြားခဲ့တာပါမြန်မာနိုင်ငံမှာစံစဘာဈေးတွေအစမတန်မြင့်တက်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူတွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်စံစဘာဈေးနှုန်းတွေအစမတန်မြင့်တက်နေတာနဲ့ပတ်သက်လို့စံစဘာအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူပြီးမေးမြန်းဆွေးနွေးနေတယ်လို့စစ်ကောင်စီကဒီကနေ့ဇွန်လ20ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ဘသူတွေကိုခေါ်ယူစစ်ဆေးနေတယ်လဲဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲမြန်မာနိုင်ငံစံစဘာအသင်းချုပ်စံစဘာကုန်သည်များအသင်းစံကုန်စီတိုင်းတာဝန်ရှိသူတွေနဲ့သက်ဆိုင်ရာဌာနအဖွဲ့အစည်းတွေပါဝင်တဲ့အစည်းအဝေးပြုလုပ်ပြီးတဲ့နောက်မှာပဲအခုလိုမျိုးခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်ရှင
်ကျေးဇူးပါမက်ခင်လေးအခုလိုတည်င်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုစီသူပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Dian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has